မေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့အမေအရာဒုက္ခသည်လက်ခံရေးအစီအစဉ်တွေရပ်တန့်လိုက်တဲ့အတွက်မလေးရှားနိုင်ငံမှာပိတ်မိနေတဲ့မြန်မာနိုင်ငံသားချင်းတိုင်းသားဒုက္ခသည်အများအပြားအနာဂတ်မေ့ရတဲ့အခြေအနေကိုရင်ဆိုင်နေရပါတယ်။တချို့ဟာအမေရိကန်ပြည်ထောင်စုကိုပြောင်းရွှေ့အခြေချဖို့တည်ရင်ပေါ်တက်ခါနေအချိန်မှမှသွားခွင့်မရတော့ဘူးဆိုတဲ့သတင်းကိုသိလိုက်ရတာလို့ဒုက္ခသည်ကူညီရေးချင်းတိုင်းသားအဖွဲ့တွေကပြောပါတယ်။တချိန်တည်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာ agency UNHCR မှရှိတဲ့ဒုက္ခသည်များအခြေချအနေနဲ့ပံ့ပိုးရေးစင်တာ RSC ကလည်းချင်းတိုင်းသားတွေကိုတွေးဆမြင်မြန်တာတွေကိုတင်းလာနေမှာမလုတော့တဲ့အကြောင်းပြောပါတယ်။မလေးရှားရောက်ဒုက္ခသည်တွေအခြေအနေတင်ပြဖို့ထားတာကိုတော့ကိုစံကျော်ပြောပြထားပါတယ
်။ UNHCR ရုံးမှရှိတဲ့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSC အနေနဲ့ဒုက္ခသည်လက်ခံရေးအင်တာဗျူးတွေကိုတင်းလာနေမှာရန်နာထားတဲ့အကြောင်းချင်းဒုက္ခသည်ကူညီရေးအဖွဲ့တစ်ခုရဲ့တာဝန်ခံက VOA ကိုပြောပါတယ်။ UNHCR ဘက်ကတော့ဘလောက်ကြာကြာရန်နာထားမယ်ဆိုတာတော့တရားဝင်သတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ချင်းဒုက္ခသည်ရေးရအကူအညီပေးရေးအဖွဲ့တာဝန်ရှိသူတယောက်ကတော့ဒုက္ခသည်များအခြေချနေထိုင်ရေးပံ့ပိုးရေးစင်တာ RSC ဌာနတစ်ခုလုံးကိုပိတ်လိုက်တာမျိုးမဟုတ်ပဲအင်တာဗျူးခေါ်တာတွေကိုရပ်လိုက်တာဖြစ်တဲ့ဆိုပြီး VOE ကပြောပါတယ
်လောလောဆယ်တော့ RSC တို့ကပိတ်ထားတယ်ဆိုတဲ့ဟာကရုံးမှာလုံးလုံးရဲ့လူတွေတော့မတရားဘူးသူတို့လည်းဘာမှတည်တည်ကြကြမသိရသေးဘူးဘောတော့သူတို့လာတာပြီးတော့မှကျွေးစင်တာသူတို့ကြားထဲမှာတစ်ခုခုလုံးနေဆိုတဲ့ပတ်တော်ပေါ့ဒါတော့ဆက်တော့ထားတဲ့အတိုင်းပဲဒီ3လမှာ UN တကယ်အချက်လွတ်တော်ကြီး Supreme Court နဲ့အယူခံဝင်လို့ရှိရင်သူတင်စစ်သားပြောမှဒီဟာကိုပြန်ပြီးစစ်သားကိုထိခိုက်နိုင်တယ်ပေါ့နော်။အဲ့တော့ဘယ်သူမှလည်းဘာမှလည်းပြောလို့ရတယ်ဒီ3လတည်းမှာတရင်ထူးရင်ထူး3လတည်းမှာမထူးလို့ရှိလို့ရှိရင်တော့3လကျော်မှလည်းပြန်ထူးရင်ထူးပဲပေါ့။အနည်းဆုံး3လတော့စောင့်ကြည့်ရမယ်ရှိမှာဖြစ်ပေါ့။
ပြီးခဲ့တဲ့ရက်ပိုင်းကလည်းထိုင်းနိုင်ငံအုံဖြတ်ဒုက္ခသည်စကန်နဲ့မလေးရှားကချင်းဒုက္ခသည်တချို့ဟာအမေရိကန်ကိုထွက်ခွာမယ်စဲစဲမှာပဲလေစိတ်ကနေလှည့်ပြန်ခဲ့ရပါတယ်အမေရိကန်မှာအခြေချဖို့ကြိုးစားနေတဲ့မြန်မာဒုက္ခသည်အခြေအတွက်ကမလေးရှားနိုင်ငံမှာတင်အများအပြားရှိနေပါတယ်ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းအခြေချနေထိုင်ခွင့်ပေးထားတဲ့ USRAP ခေါ်ဒုက္ခသည်လက်ခံရေးအစီအစဉ်ကိုစိုင်းငံ့ထားလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရပ်လက်မှတ်ရေးထိုးပြီးအချိန်မှာအခြေအနေအားလုံးမရေမရာဖြစ်ခဲ့ရတဲ့အကြောင်းချင်းဒုက္ခသည်ရေးရအညီပေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ
်။ရက်တက်ထားတယ်ရက်တက်တာကတရားဝင်ပဲဒီမလေးရှားမှတစ်ခုတည်းမဟုတ်ပဲအမေရိကန်နိုင်ငံကိုဝင်တဲ့ဘယ်ဒုက္ခတွေကိုမဆိုသူကဒီဇန်နဝါရီ20ရက်နေ့စပြီးတော့ဘာအကုန်ရက်တက်ထားလိုက်တာ။ဥပမာသူတို့လူကြီးတွေလျှော်လာလားဒါမှမဟုတ်လို့ရှိရင်ဘယ်လိုလုပ်မလဲဆိုတော့ဘယ်သူမှမသိသေးဘူးပေါ့။အမျိုးမျိုးဖြစ်နိုင်တယ်
။မလေးရှားနိုင်ငံကိုရောက်နေတဲ့ချင်းလူမျိုး8000ကျော်ရှိမယ်လို့ချင်းတိုင်းရင်းသားကူညီရေးအဖွဲ့တွေကတရားဝင်အချက်အလက်တွေကိုကိုးကားပြီးထပ်မံပါတယ်။မလေးရှားနိုင်ငံကတစင်နိုင်ငံရဲ့ခလုံးခွင့်လျှောက်ထားသူအရေအတွက်2024ခုနှစ်ထဲမှာ2သိန်းလောက်ရှိနေပြီးအဲ့ဒီထဲမှာ3,800ကျော်ကမြန်မာနိုင်ငံသားတွေဖြစ်တယ်လို့သတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ။